တော်ရရှိမှာခင်ဗျာယေရှုခရစ်တော်ကိုမိမိရဲ့ကယ်တင်ပိုင်ရှင်သခင်ဖခင်အဖြစ်လက်ခံယုံကြည်ကိုးကွယ်လို့သေရင်ကောင်းခင်ဘုံရောက်ကြမဲ့ခရိယန်တွေထဲမှာစာရမဏေနဲ့ဆိုင်တဲ့သူတွေရှိကြပါတယ်အချင်းသူသည်ဒုစရိုက်ကိုပြု၏ထိုသူသည်မဏေနဲ့ဆိုင်၏လို့အတိအလင်းအထင်ရှားဖော်ပြထားတဲ့ဖခင်ရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယန်သမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းထဲကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး3အခန်းငယ်10ကနေအခန်းငယ်10အထိကိုဒီကနေ့တင်ပြရသောတမန်ကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။ဖျားသခင်ရဲ့သားတွေနဲ့စာရမဏေရဲ့သားတွေကိုဘယ်လိုခွဲခြားသိမြင်နိုင်ပါသလဲ။ဖြောက်မှတ်ခြင်းတရားကိုမကျင့်ခရိယန်ညီအကိုချင်းကိုမချစ်တဲ့သူတွေဟာဖျားသခင်နဲ့မဆိုင်ဘူးလို့အထင်ရှားပြောထားတဲ့ရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး3အခန်းငယ်10ကနေအခန်းငယ်10အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုသုံးသပ်တင်ပြမှာဖြစ်ပါတယ်။
လီဇာအပါတော်တင်တိရတော်တမချန်ရဲ့မိတ်ဆွေတို့တက်ရှင်အပေါင်းတို့ချစ်ချင်းမြတ်တာဤတမန်တော်ကြီးအဖြစ်ကျွန်တော်ယုံကြည်သူအများစုအသိအမှတ်ပြုထားရတဲ့တမန်တော်ကြီးရှင်ယောဟန်ရဲ့ဩဝါဒစာတွေဟာမိသားစုဩဝါဒစာလို့လည်းခေါ်တယ်မြတ်တာဩဝါဒစာဆိုရင်လည်းမမှားတဲ့အတိုင်းပဲအဖဖျားသခင်သည်ချစ်ချင်းမြတ်တာဖြစ်တော်မူ၏ဆိုတဲ့ကောင်းစဉ်အောက်မှာအဖဖျားသခင်အိမ်တော်သားများဖြစ်သောယုံကြည်သူလူသားအားလုံးတို့အတွက်သာဝရအသက်တရားကိုညွှန်ကြားလျက်ရှိနေတယ်လို့ကျွန်တော်မြင်တွေ့ရပါတယ်။ကျွန်တော်အခုရောက်ရှိနေတဲ့အခန်းကြီး3ထဲမှာဆိုရင်ကျွန်တော်အတွက်တမန်တော်ကြီးရှင်ယောဟန်ညွှန်ပြထားတဲ့အချက်တွေဟာယုံကြည်ခြင်းတရားနဲ့အတူကယ်တင်ရှင်သခင်ခရစ်တော်ကြီးဘုန်းတော်ကိုထင်ရှားစေဖို့ကယ်တင်ရှင်နဲ့အတူကောင်းကင်ဘုံမှာဘဝသစ်ကိုဝင်စားနိုင်ဖို့အဲ့ဒီလိုဘုန်းတော်ကိုထင်ရှားစေပြီးတဲ့နောက်သခင်နဲ့ဘုန်းတော်ကိုဝင်စားဖို့ဆရာဟာလေတန်ရှင်းစင်ကြယ်ခြင်းဒုစရိုက်အပြစ်များနှင့်ကင်းရှင်းခြင်းဖြောက်မှတ်ခြင်းစတဲ့ဝိညာဏအရေးအချင်းများနှင့်ပြည့်စုံဖို့အထူးပဲအရေးတကြီးလိုအပ်တယ်။ဒီစုကျေးဇူးတော်အပေါင်းတို့ကိုလည်းခရစ်တော်၌တည်နေခြင်းအဖြစ်သာလျှင်ရယူခံစားကြရမှာဖြစ်တယ်ဆိုတဲ့အချက်တွေကိုပေါ်ပြပေးခဲ့ပြီးဖြစ်ပါတယ်။မိတ်ဆွေအပေါင်းတို့တကယ်တမ်းစမ်းစစ်ကြည့်လိုက်တဲ့အခါကျတော့ဒီကျေးဇူးတော်အပေါင်းတို့ရဲ့အစပထမဟာထာဝရဘုရားသခင်၏သူမြတ်သောချစ်ချင်းမြတ်တာတော်သားလင်ဖြစ်တယ်ဆိုရကုလေဒီဩဘာရစာအခန်းကြီး3ဟာစတင်ဤတန်းပြိုးလိုက်ကြတဲ့ကထင်ရှားသိသာစေခဲ့ပြီလို့ကျွန်တော်ဆိုချင်ပါ रे ဟုတ်ပါ रे ဘုရားသခင်ဤသားတော်ဟုခေါ်ဝေါ်ခြင်းအခွင့်ကိုငါတို့သည်ရမည်အကြောင်းဘုရားသခင်သည်ငါတို့ကိုအဘယ်မျှလောက်ချစ်တော်မူသည်ကိုကြည့်ရှုဆင်ခြင်ကြလောလောကီသားတို့သည်ဘုရားသခင်ကိုမသိသောကြောင့်ငါတို့ကိုလည်းမသိကြချစ်သူတို့ယခုတွင်ငါတို့သည်ဖျားသခင်၏သားဖြစ်ကြ၏နောက်မှအဘယ်သို့သောသူဖြစ်မည်ဟုမထင်ရှားသေးသို့တော်လည်းကိုတော်သည်ထင်ရှားပေါ်ထွန်းတော်မူသောအခါငါတို့သည်ကိုတော်နှင့်တူကြလက်တန်းဟုငါတို့သိကြ၏အကြောင်းမူကားကိုတော်ဖြစ်တော်မူသည့်အတိုင်းကိုငါတို့သည်မြင်ရကြလက်တန်းထို့သို့မျှော်လင့်တော်သူမည်သည်ကကိုတော်ဖန်ရှင်တော်မူသည့်ဤသူကိုဖန်ရှင်စေတတ်၏တဲ့တခါအဲ့ဒီလိုမဟာချစ်ချင်းမြတ်တာတော့အရေးအောက်မှာပဲရှင်သန်နေရတဲ့ကျွန်တော်တို့ယုံကြည်သူတွေအဖို့တန်ရှင်ခြင်းအပြစ်ဒုစရိုက်နှင့်ကင်းစင်ရခြင်းဖြောက်မတ်ရခြင်းဆိုတဲ့ဝိညာဏဂုံတတိတူအပေါင်းတို့ဟာလေချစ်ချင်းမြတ်တာတော့အရှင်သခင်ယေရှုအားဖြင့်ရယူခံစားရကျေးဇူးတော်များဖြစ်နေပြန်တယ်ဆိုတာကိုဆက်လက်နားလည်ခဲ့ရစီပြီးဖြစ်ပါတယ်မမေ့ကောင်းမပြောက်ကောင်းအမြဲရင်ဝယ်ပိုက်ရလောက်အောင်ရှိနေတဲ့ဒီသင်ခန်းစာတွေတဲကအခန်းကြီး3ရဲ့အငယ်3မှ9အထိအတွင်းကိုပြန်ကြည့်လိုက်မယ်ဆိုရင်အခုလိုတွေ့ရမှာပါထို့သို့မျှော်လင့်သောသူမည်သည်ကကိုတော်သန့်ရှင်းတော်မူသည့်ဤသူကိုသန့်ရှင်းစေတတ်၏ဒုစရိုက်ကိုပြုသောသူမည်သည်ကပြည့်ညတ်တော်ကိုလွန်ကျူး၏ဒုစရိုက်သည်ကပြည့်ညတ်တော်ကိုလွန်ကျူးခြင်းဖြစ်သည်ကိုတော်သည်ငါတို့၏အပြစ်များကိုဆောင်သွာခြင်းဟာထင်ရှားပေါ်ထွန်းတော်မူသည်ကိုသင်တို့သိကြ၏ကိုတော်၌လည်းအပြစ်မရှိကိုယ်တော်၌တည်နေသောသူမြည်သည်ကဒုစရိုက်ကိုမပြုတ်တတ်ဒုစရိုက်ကိုပြုတ်တတ်သောသူမြည်သည်ကကိုတော်ကိုမသိမမြင်ရသည်ချစ်သားတို့တင်တို့ကိုအဘယ်သူမျှမလှည့်ပြားစေနှင့်အကျဉ်သူသည်ဖြောက်မှတ်ခြင်းတရားကိုကျင့်ဤကိုတော်ဖြောက်မှတ်တော်မူသည့်ဤသူထိုသူသည်ဖြောက်မှတ်ခြင်းရှိ၏တဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့အခုလိုသန့်ရှင်းခြင်းဒုစရိုက်အပြစ်နှင့်ကင်းစင်ခြင်းဖြောက်မှတ်ခြင်းဆိုတဲ့အဖဖျားသခင်နှစ်သက်တော်မူသောဝိညာဉ်လက္ခဏာတွေအပြင်သားလျင်ယုံကြည်သူတို့ရဲ့အသက်တာတွေဟာခရစ်တော်နဲ့ဘုန်းတော်ကိုဝင်စားကြရလိမ့်မယ်။တနည်းအားဖြင့်သာဝရကောင်းကင်သစ်နှင့်မြေကြီးသစ်မှာဘဝသစ်ကိုကူးပြောင်းရောက်ရှိကြရလိမ့်မယ်ဆိုတဲ့အချက်တွေကိုကျွန်တော်ဟာမိမိခံစားမိတဲ့ရင်တွင်းခံစားချက်တွေနဲ့အညီ မိတ်ဆွေတို့အတွက်ကြပြားကလေးတစ်ပုဒ်ကိုဆက်ဆုံးမိပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ပြီးခဲ့တဲ့သင်္ကန်းစာဤကုန်းချုပ်တဲ့အပိုင်းမှာကျွန်တော်ဒီကြပြားလေးကိုတင်ဆက်ပေးခဲ့ခြင်းပေမဲ့အချိန်မရတာနဲ့မတင်ဆက်ပေးနိုင်ခဲ့ပါဘူးငါတို့ဤမျောလင့်ခြင်းဆိုတဲ့ခေါင်းစဉ်ကလေးနဲ့ဒီကြပြားလင်္ကာလေးကိုအခုလိုကျွန်တော်ဆက်ဆုံးမိခြင်းပါငါတို့ဤမျောလင့်ခြင်းဖြောင့်မတ်သန့်ရှင်းဒုစရိုက်နှင်ကင်းချစ်ချင်းတရားဩဝါဒများကိုကြားဖို့တမန်တော်အများလှုပ်ရှားသက်ဝင်ယေရှုစကားပြန်ကြားကြခြင်းပင်သစ္စာတရားမှတ်သားနာယူကြည်ပြူမျက်လေးသခင်အသွေးနှင့်ဆေးကြောသန့်စင်ရှိသူနှင့်သခင်ရှိရာထာဝရမူကောင်းခြင်းမိတ်ဆွေတော်တဲ့ရှင်အပေါင်းတို့ခမညာမိတ်ဆွေတို့အနေနဲ့ရှင်ယောဟန်ဩဝါဒစာရဲ့ရည်ရွယ်ရင်းဖြစ်တဲ့ခရစ်တော်၏ချစ်ချင်းမေတ္တာတရားတော်နှင့်အညီသခင်တည်ရှိရာကောင်းကင်နိုင်ငံတော်အမွေကိုအပြည့်အဝခံစားကြရပါစေလို့ကျွန်တော်တို့တင်သိရသောတမန်ကျမ်းအဖွဲ့ကလေးစားစွာဆုတောင်းမေတ္တာပို့သလိုက်ပါတယ်။ကောင်းပါပြီ။မမေ့အပ်တဲ့ဒီသင်ခန်းစာတို့ရဲ့အကျဉ်းချုပ်ကိုအခုလောက်နှုတ်ပြီးပြီဆိုရင်တော့ဒီကနေ့အဖို့ကျွန်တော်တို့ဆက်လက်နားဆင်ရန်ရှိနေသေးတာကတော့ရှင်ယောဟန်ဩဝါဒစာပထမစာဆုံးအခန်းကြီး3ရဲ့အငယ်10ပဲဖြစ်လာပါတယ်။မာနတ်သည်ရှေးဦးစွာမှစ၍ဒုစရိုက်ကိုပြုသောသူဖြစ်သောကြောင့်အကျဉ်သူသည်ဒုစရိုက်ကိုပြု၏ထိုသူသည်မာနနှင့်ဆိုင်၏မာနအမှုတို့ကိုပယ်ဖျက်ခြင်းငှာဘုရားသခင်၏သားတော်သည်ထင်ရှားပေါ်ထွန်းတော်မူ၏သောတာရှင်မိတ်ဆွေအပေါင်းတို့ခမညာစာရမဏ္ဍရဲ့ဆွဲဆောင်မှုတွေလူသေးကြီးကြိုက်မြူဆွေမှုတွေနဲ့ကဗာဥလူသားတို့အပြစ်သင့်သွားကြရတယ်ဘုရားသခင်၏သားများလို့ဆိုရမယ်ဘုန်းတော်ကိုရစ်ပတ်ခြင်းခံရသူလူသားတို့ဟာအပြစ်မြေမှာကြဆုံးကုန်ခဲ့ရတယ်ဆိုတဲ့ဖြစ်စဉ်အပေါင်းတို့ကိုဝန်းနေပန်းနေအောက်မိလောက်အောင်ရှင်ယောဟန်ဖော်ပြပေးလိုက်ခြင်းပါပဲညင်းလို့မရပါဘူးမိတ်ဆွေအပေါင်းတို့စာလံဆရာအဖင့်ဖော်ပြခဲ့တဲ့လူသားတို့ရဲ့ဘဝနှစ်လွှာအကြောင်းကိုလေကျွန်တော်ချိန်ဖန်များစွာတင်ဆက်ပေးခဲ့ပါတယ်အဲ့ဒီ82ခုမြောက်သောစာလံမှာမိတ်ဆွေတို့အထက်ထက်ကြားနာခဲ့ရတော့လေရိုးနိုင်ပွဲမရှိပါဘူးတခါပြန်ပြီးတင်ပြပါရစေအောင်ဘုရားသခင်သည်ဖျားတို့ပြိသက်၌ရက်လျက်နေတော်မူ၍ဖျားတို့အလေ၌စီရင်တော်မူ၏သူတို့သည်မသိနားမလဲကြမှောင်မိုက်၌ကျင်လေကြ၏မြေကြီးတိုက်မြင့်အပေါင်းတို့သည်လှုပ်ရှားလျက်ရှိကြ၏သင်တို့သည်ဖျားဖြစ်ကြ၏ရှိသမျှတို့သည်အမြင့်ဆုံးသောဖျား၏သားဖြစ်ကြ၏ဟုငါဆိုသည်သို့တော်လေသင်တို့သည်လူကဲ့သို့သေး၍အခြားသောမင်းကဲ့သို့ဆုံးရှုံးခြင်းသို့ရောက်ကြလိမ့်မည်တဲ့မိတ်ဆွေတို့တရှင်အပေါင်းတို့ကျွန်တော်တို့ဟာဒီနှစ်လွှာသောဘဝမှာမဖြစ်မနေရှင်သန်နေရတာကြောင့်နှစ်လွှာဘဝသားများအတွေ့အပြက်လန်းနဲ့အသက်လန်းဆိုတဲ့လမ်းနှစ်သွယ်ကိုလေရွေးချယ်ဖို့ရှိနေပြန်ပါလေဘယ်လမ်းကိုမိတ်ဆွေကြိုက်ပါသလဲဖြောင့်မတ်ခြင်းဤအရှင်အပြစ်နှင့်ကင်းသည့်သန့်ရှင်းသောသခင်၌တည်၍ကောင်းကင်အမွေကိုခံယူခြင်းပါသလားမြေ၌ပြတ်သုံးဘဝတုံးကျင်သလားဝိညာဉ်ဆုံးကျင်သလားဒါရီဟာဒီကနေ့ကိုကိုကိုဆန်းစစ်ရမယ်မိโกများပဲဖြစ်နေပါ रे အကျဉ်သူသည်ဒုစရိုက်ကိုပြု၏ထိုသူသည်မာနနှင့်ဆိုင်၏တဲ့ရှင်ယောဟန်အဲ့ဒီလိုဖော်ပြထားပါ रे အဲ့ဒီအချက်ကိုကျွန်တော်ကအလေးနဲ့စဉ်းစားရင်းနဲ့ဓမ္မသမိုင်းအဟောင်းကိုပြန်ပြီးတော့စဉ်းစားမိပါ रे အာရန်ဧဝစာရမဏတ်နဲ့မဆိုင်ခဲ့ဘူးလားဆိုင်ခဲ့သမှသူတို့ကစလို့ပဲကျွန်တော်လူသားအလုံးမလွဲမသွေမာနရဲ့ပြည့်တူစီရိုက်နဲ့ညီဆုံးခဲ့ကြရတယ်။ပြည့်တဲ့နောက်အဲ့ဒီကဘာဦးမျိုးဆက်ကလူသားတွေနောအေးမှစတဲ့နောက်ထပ်ကဘာဦးအဖွဲ့အစည်းဝင်တွေအာဗြဟံစာရာတို့ကစတဲ့လူသားတွေရွေးကောက်တော်မူသောယာကုပ်ဣသရေလမှစတဲ့အဆက်အနွယ်တွေဘယ်နှစ်ယောက်များစာရမဏတ်နဲ့မဆိုင်ခဲ့ကြလို့လဲဆိုပြီးကျွန်တော်အောက်မေ့မိပါတယ်။ဒီအခါမှာတော့ဆိုင်ခဲ့ကြဘူးတာကြီးတော့အမှန်ဒါပေမဲ့ဆိုင်ခဲ့ရတဲ့စာရန်ကိုအရှုံးမပေးဘဲနဲ့အဖဖျားသခင်စီကိုပြန်လာနိုင်ခဲ့ကြလို့သာလျင်တော်ပြီသေးရဲ့လို့ဆက်ပြီးတော့တွေးတော်မိပါတယ်မိတ်ဆွေတို့အပြစ်ဇာတိနဲ့မကင်းဝေးနိုင်တဲ့လူသားတို့ဘဝအကြောင်းကိုကယ်တင်ရှင်သခင်ကိုတော်တိုင်ဖော်ပြခဲ့တာရှိပါသေးတယ်ကိုကိုကိုအဲ့ဒီလိုအပြစ်မျိုးရိုးဖြစ်မှန်းမသိဘဲနဲ့လူကောင်းသူကောင်းကြီးတွေလို့အထင်ကြီးနေတဲ့ဖာရိရှဲနဲ့ကျမ်းတတ်တို့တွေအတွက်သခင်ပြောခဲ့တာဟာအခုလိုဖြစ်ပါတယ်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး၈အငယ်54ကိုပြန်ကြည့်ပါသင်တို့သည်သင်တို့၏အဖကြီးဟုသောမာနမှဆင်းသက်ကြ၏သင်တို့အဖ၏အလိုသို့လည်းလိုက်တတ်ကြ၏မာနသည်ရှေးဦးစွာမှစ၍လူအသက်ကိုသတ်သောသူဖြစ်၏သူ၌သစ္စာတရားမရှိသောကြောင့်သစ္စာတရား၌မတည်မနေတဲ့ဘ ဘယ်လိုပဲဖြစ်ဖြစ်ပါမိတ်ဆွေအဲ့ဒီအပြစ်လောကသားကျွန်တော်များအားလုံးတို့အတွက်မာနဤအမှုတို့ကိုပယ်ဖြစ်ပစ်စီဖို့ရန်အဖဖျားသခင်ပြုတော်မူသောယေရှုတော်ဟာဘလောက်ကြီးသလဲဒါကိုရှင်ယောဟန်ဩဝါဒစာဆက်လက်ပြီးတော့တရိပ်ပေးလိုက်ပါ रे မာနဤအမှုတို့ကိုပယ်ဖြစ်ခြင်းဟာဖျားသခင်ဤသားတော်သည်ခင်ရှားပေါ်ထွန်းတော်မူ၏မှန်ပါ रे မိတ်ဆွေအပေါင်းတို့ကယ်တင်ရှင်သခင်ယေရှုသားလျှင်ကျွန်တော်တို့အတွက်လူငင်းချမ်းသာ권ကိုပေးစွန့်နိုင်ပါ रे သူစီကိုသွားကြပါသူစီကိုမိမိတို့ရဲ့အပြစ်ဝန်တုပ်များကိုယူဆောင်သွားပြီးတော့အသနာခံတောင်းလျှောက်ကြပါသူကိုယ်တိုင်ကလည်းကျွန်တော်တို့ကိုဖိတ်ခေါ်လျက်ရှိနေပါ रे ဝန်လေး၍ပင်ပန်းသောသူအပေါင်းတို့ငါထံသို့လာကြလော့ငါသည်ချမ်းသာပေးမည်တဲ့ဒါကြောင့်မို့လို့လည်းဗတ္တိဇံဆရာယောဟန်ဟာသခင်ကိုဤလောကဤအပြစ်ကိုဆောင်သွားခဲ့သောသူတငယ်ဆိုပြီးတော့ထောပနာပြုခဲ့ပါ रे တကယ်တော့အပြစ်ကိုဆောင်သွားယုံတင်မကမာနဤအမှုတို့ကိုပယ်ဖြတ်ဖို့ထင်ရှားပေါ်ထွန်းခြင်းဆိုတဲ့အတွက်ကြောင့်ကျွန်တော်တို့အားဖြင့်စာရမဏေလွှမ်းမိုးမင်းမူနေသောအပေါင်းလောကကြီးတစ်ခုလုံးကိုပါကယ်တင်တော်မူမည်ဆိုတဲ့တကောအာနုဘော်တော်နဲ့ပြေဝဆုံလင်းခြင်းကိုဖော်ပြလိုက်တယ်လို့ကျွန်တော်ယင်တဲ့မှဆွဲမှတ်မိပါတယ်သူရဲ့ထင်ရှားပေါ်ထွန်းခြင်းကိုအမှောင်လောကကဘာကြီးတစ်ခုလုံးသိစေဖို့ရန်အတွက်ကျွန်တော်ဟာသူ့ရဲ့ဘုန်းတော်ကိုထင်ရှားစေနိုင်သူများဖြစ်ဖို့အထူးပဲအရေးကြီးပါတယ်မိတ်ဆွေတို့ကိုတော်သည်သန့်ရှင်းသည်ကိုတော်၌အပြစ်မရှိကိုတော်သည်ဖြောင့်မတ်တော်မူ၏ဆိုတဲ့အချက်၃ချက်ကိုကျွန်တော်ဟာအခုရှင်ယောဟန်ဩဝါဒစာရဲ့အပိုင်းအခြားတွေမှာတွေ့ရှိလျက်နေကြပါတယ်အဲ့ဒီဂုံတရက်၃ပါးတို့ကိုလေခရစ်တော်ကိုတည်မှီ၍ရယူဖို့ဆိုတဲ့အကြောင်းကိုကျွန်တော်ပြောခဲ့ကြပြီးပါပြီအဲ့ဒီသဘောတရားအတိုင်းပဲဟေဘရဲဩဝါဒစာဆရာဟာခရစ်တော်ကိုအခုလိုဖော်ညွှန်းပေးခဲ့ပါသေးတယ်ကျွန်တော်မိတ်ဆွေတို့ရဲ့အပြစ်တွေအပေါင်းအတွက်အပြစ်ဒုစရိုက်အပေါင်းတို့အတွေ့ယစ်ပရောဟိတ်မင်းတို့ကိုစားကိုတော်တိုင်ယစ်ပရောဟိတ်အမှုကိုထမ်းဆောင်ခဲ့သောသခင်အကြောင်းနဲ့ပတ်သက်လို့ပါဟေဘရဲဩဝါဒစာအခန်းကြီး9အငယ်26နဲ့29ကိုပြန်ကြည့်စေချင်ပါ रे ထိုသို့သောယစ်ပရောဟိတ်မင်းသည်တန်ရှင်းစင်ကြယ်၍အညစ်အကြေးနှင့်ကင်းလွတ်လျက်အပြစ်ရှိသောသူတို့နှင့်မဆက်ဆံကောင်းကင်သာအပေါင်းတို့တက်မြင့်မြတ်သောသူဖြစ်၍ငါတို့နှင့်တော်သင့်တော်မူ၏အခြားသောယစ်ပရောဟိတ်မင်းတို့သည်ကိုအပြစ်ကြောင့်၎င်းလူများအပြစ်ကြောင့်၎င်းနေတိုင်းရစ်ပူဇော်ရသကဲ့သို့ထိုသခင်သည်ရစ်ပူဇော်เสียအကြောင်းမရှိအဘယ်ကြောင့်ဤဟုမူကားမိမိကိုယ်ကိုတခါသည်ရစ်ပူဇော်၍ထိုအမှုကိုပြီးစေတော်မူပြီတဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခမညာလူသမိုင်းကြီးတစ်ခုလုံးရဲ့အပြစ်တွေအတွေ့ကိုယ်ကိုယ်ကိုပူဇော်ခဲ့ပါသောသခင်ဟာလူဇာတိကိုခံယူထားတယ်တနည်းအားဖြင့်သူဖန်ဆင်းသောလူဘဝအတွင်ကိုကိုယ်တော်တိုင်ဆင်းသက်တိုးဝင်လာခဲ့တယ်။ဒါကြောင့်လဲသူဟာကိုယ်တိုင်အပြစ်မရှိပါဘဲလျှင်ကျွန်တော်များလူသားတို့ရဲ့အပြစ်တွေကိုဆောင်ယူနိုင်ဖို့ရန်ထင်ရှားပေါ်ထွန်းလာတယ်ဆိုတဲ့ဝေါ်ဟာရကိုတမန်တော်ကြီးရှင်ယောဟန်အထူးပြုဖော်ပြတာကိုကျွန်တော်တို့သတိပြုမိကြပါ။အင်္ဂလိပ်လိုကတော့ manifestation ဆိုတဲ့ဝေါ်ဟာရကိုအသုံးပြုဖော်ပြထားပါတယ်။အဖဖခင်အလိုတော်ကြစီရင်ဖန်တီး၍အဆင့်ဆင့်ပြုပြင်လျက်ထွက်ပေါ်လာခြင်းသာလျှင်ဖြစ်ပါတယ်။အဲ့ဒီလူထွက်ပေါ်ခြင်းလက္ခဏာပြခြင်းဆိုတာကြောင့်လေရှေးကာလကသိုးသငယ်အသွေးနဲ့ပူဇော်ပြီးတော့ပွဲပြီးမိသေးသဘောမျိုးအရှင်းမဟုတ်အနန္တကာလကယ်တင်ခြင်းယေရှုကိုပြုနိုင်တဲ့ပူဇော်ခြင်းအပြစ်မှလွတ်မြောက်လာသောကျွန်တော်များအပြစ်သားတို့ဘက်မှလည်းတာဝန်ဆိုတာရှိလာရတယ်သခင်ရဲ့အမှုတော်ဟာလည်းဒီအတိုင်းပဲကားတိုင်းပေါ်မှာတင်ပြီးတာမဟုတ်သာဝရဆက်လက်ပြုပြင်သွားသောအမှုတော်ရဲ့သဘောကိုဆောင်လာတယ်ဆိုတာကိုတွေ့မြင်ရခြင်းဖြစ်ပါတယ်ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး3အငယ်6ဟာအခုလိုဆက်လက်ဖော်ပြပေးပါတယ်။ဖျားသခင်ဖြစ်ပွားစေတော်မူသောသူမည်သည်ကဒုစရိုက်ကိုမပြုတတ်။အကြောင်းမူကားထိုသူ၌မျိုးစေတော်တည်လျက်ရှိ၏။ထိုသူသည်ဖျားသခင်ဖြစ်ပွားစေတော်မူသောသူဖြစ်သောကြောင့်ဒုစရိုက်ကိုမပြုနိုင်။ဖျားသခင်ဖြစ်ပွားစေတော်မူသောသူတဲ့။သိအရေးကြီးလွန်းလာတဲ့တင်ပြချက်ပါ။ကိုကိုကိုစိတ်လှုပ်ရှားမှုတွေနဲ့ကြိုးစားပြုပြင်ခြင်းတဲ့မကပိုလွန်အားကြီးတယ်လို့ကျွန်တော်ပြောချင်ပါသေး။ဒီအကြောင်းကိုအလေးနဲ့စဉ်းစားဆင်ခြင်မိစေတဲ့ကျမ်းကတော့ဖာရိရှဲအရာရှိကြီးတစ်ယောက်ဖြစ်တဲ့နီကိုဒင်ဆိုသူပုဂ္ဂိုလ်ကိုညတညအချိန်အခါမှာခရစ်တော်ကိုယ်တော်တိုင်ရှင်းလင်းဖော်ပြပေးခဲ့တဲ့ဝိညာဉ်တော်၌အသက်မွေးဖွားခြင်းတရားရဲ့သဘောတရားများပါဝင်တဲ့ကျမ်းအစုအဝေးပဲဖြစ်ပါသေး။ဟုတ်ပါတယ်။ရှင်ယောဟန်ခရစ်ဝင်ကျမ်းရဲ့အစပိုင်းအခန်းကြီး3ဒီအတွင်မှာပြန်ပြီးကြည်ပါအဲ့ဒီကျမ်းရဲ့အငယ်3ကနေ8အတွင်းမှာအခုလိုမြင်နိုင်ပါတယ်ယေရှုက ဒုတိယမွေးခြင်းကိုမခံသောသူမည်သည်ကဘုရားသခင်၏နိုင်ငံတော်ကိုမမြင်ရဟုငါအမှန်အကန်ဆိုသည်ဟုပြန်၍မိန့်တော်မူ၏။နီကောဒင်ကလည်းအသက်ကြီးသောသူသည်မွေးခြင်းကိုအဘယ်သို့ခံနိုင်ပါမည်နည်းအမိဝန်တဲ့သူတဖန်ဝင်၍မွေးခြင်းကိုခံနိုင်ပါမည်လို့ဟုလျှောက်၏။ယေရှုကလည်းရေနှင့်ဝိညာဉ်တော်မမွေးသောသူမည်သည်ကဘုရားသခင်၏နိုင်ငံတော်သို့မဝင်ရဟုငါအမှန်အကန်ဆို၏။ဇာတိပဂရိမွေးသောအရာသည်ဇာတိပဂရိဖြစ်၏။ဝိညာဉ်တော်မွေးသောအရာသည်ဝိညာဉ်ဖြစ်၏။ဒုတိယမွေးခြင်းကိုခံရမည်ဟုငါဟောပြောသည်ကိုအံ့ဩခြင်းမရှိနှင့်။လေသည်အလိုရှိတိုင်းသွားလာ၏။လေဤအသံကိုသင်သည်ကြားရတော်လဲအဘယ်အရက်ကဖြစ်သည်အဘယ်အရက်သို့သွားသည်ကိုမသိနိုင်ထိုနည်းတူဝိညာဉ်တော်မွေးသောသူဖြစ်သည်ဟုမိန့်တော်မူ၏တဲ့မိတ်ဆွေအပေါင်းတို့ခမညာရေ၌မွေးခြင်းဆရာဟာကျွန်တော်ပြောပြောနေကြတဲ့ဗတ္တိဇံခံယူခြင်းပါပဲမိတ်ဆွေတို့အနေနဲ့လဲခရိယန်ဒီဗတ္တိဇံခံယူတာကိုတွေ့မြင်ဘူးမယ်လို့ကျွန်တော်အောက်မေ့မိပါတယ်ရေ၌နှစ်ခြင်းပဲပေါ့ခရစ်တော်ကိုယုံကြည်လက်ခံခြင်းရဲ့အထင်အမှတ်တစ်ခုဖြစ်လို့ခရိယန်တယောက်အဖြစ်မှတ်ပုံတင်လိုက်တဲ့သဘောသာရင်းဖြစ်ပါတယ်။အဲ့ဒါတဲ့ပုံပြီးအရေးကြီးနေတာကတော့ဝိညာဉ်တော်၌အသက်မွေးဖွားခြင်းသာဖြစ်တယ်။ရေ၌ဗတ္တိဇံကိုခံယူသူတိုင်းဟာအဲ့ဒီလိုဝိညာဉ်တော်၌အသက်မွေးဖွားပြီလို့ယာနှုံးပြီပြောလို့မရနိုင်။ဒုတိယမွေးဖွားခြင်းခံပြီလို့လည်းယတိပြတ်အတိတ်ပဲကောက်လို့မရနိုင်ဘူးလို့ကျွန်တော်မြင်မိပါတယ်။ဟုတ်ပါတယ်။ဝိညာဉ်တော်၌ဒုတိယအကြိမ်မွေးဖွားခြင်းဆရာဟာရေမှာဗတ္တိဇံကိုခံယူသလိုပွဲလန်းသဘင်အခင်းအကျင်းအဖြစ်မြင်ရတဲ့ပုံသဏ္ဍာန်မျိုးမရှိအခမ်းအနားတစ်ခု၏အသွင်သဏ္ဍာန်ကိုမဆောင်ယုံကြည်သူရဲ့အတွင်းစိတ်အတွင်းမှာအဖဖျားသခင်၏ဝိညာဉ်တော်ဆင်းသက်ပြုပြင်ခြင်းပဲကျိမ့်ဝတ်ခြင်းပဲဒါကြောင့်လဲစစောတုန်းကကြားနာခဲ့ရတဲ့အငယ်ရှစ်မှာတွေ့ခဲ့ရတဲ့အတိုင်းပဲဒါဟာမျက်စိနဲ့ရှုမြင်လို့မရမမြင်ရသောလေဤလှုပ်ရှားခြင်းနှင့်တူတယ်အဘယ်အရက်ကိုသွားသည်လာသည်ပွေရန်သည်ကိုမသိရဆိုတဲ့ဖော်ပြခြင်းနဲ့ဆက်ဆက်ပြီးလိုက်တာပဲဖြစ်ပါတယ်။လေသည်အလိုရှိတိုင်းသွားလာ၏။လေဤအသံကိုသင်သည်ကြားရတော်လဲအဘယ်အရက်ကဖြစ်သည်အဘယ်အရက်သို့သွားသည်ကိုမသိနိုင်။ထိုနည်းတူဝိညာဉ်တော်မွေးသောသူဖြစ်သည်ဟုမိန့်တော်မူ၏။အဲ့ဒီလိုတကူတကပူးတွဲဖော်ပြခဲ့တာပဲဖြစ်ပါတယ်။မှန်ပါတယ်မိတ်ဆွေအပေါင်းတို့။ရေနှင့်ဝိညာဉ်တော်မမွေးသောသူသို့မဟုတ်တရေ၌ဗတ္တိဇံကိုခံယူ၍နှင့်ဝိညာဉ်တော်ဖြင့်အသစ်ပြုပြင်ခြင်းမခံသူဆိုပြီးတော့နှစ်ပိုင်းနှစ်ကန္တကျွန်တော်ခွဲခြားရှုမြင်ရမှာဖြစ်ပါလေအဲ့ဒီကန္တကြီးနှစ်ခုမှာနှစ်ခုစလုံးကတော့လိုအပ်တယ်ဘဖြစ်လို့လိုအပ်တယ်လဲဆိုတော့ဒါဟာကယ်တင်ရှင်သခင်ခရစ်တော်ကိုတော်တိုင်အမှားဆင့်ခဲ့တဲ့အရာတွေဖြစ်နေလို့ပဲဒါပေမဲ့ဝိညာဉ်အသက်တာနဲ့သာခရီးသွားရတဲ့ခရိယံယုံကြည်သူတို့ရဲ့ဘဝအသက်တာလမ်းမှာဗတ္တိဇံခံပါ रे ဆိုတဲ့မှတ်ပုံတင်ကလေးကင်ထားတာကလွဲလို့ဘာဝိညာဉ်တတ္တိမှမရှိဘူးဆိုရင်တော့သင်္ကြန်အမြောက်လို့အသံသာရှိပြီးတော့အဆံမရှိတဲ့ဘဝမျိုးဖြစ်ကြရလိမ့်မယ်။ဒါကြောင့်မလို့ဝိညာဉ်တော်၌အသစ်မွေးဖွားခြင်းဟာအခရာပို့ပြီးကြရတယ်လို့ကျွန်တော်မြင်မိပါ रे ။အခုရှင်ယောဟန်ဩဝါဒစာရဲ့အဆိုအတိုင်းပြောရရင်တော့ဘုရားသခင်ဖြစ်ပွားစေတော်မူသောသူဆိုတဲ့အဆင့်ကိုရယူဖို့အရေးဟာအလွန်အလွန်အရေးကြီးလွန်လှတယ်လို့ကျွန်တော်တင်ပြခြင်းပါ रे အဲ့ဒီလိုဘုရားသခင်ဖြစ်ပွားစေသောသူဟာ1ဒုစရိုက်ကိုမပြုတတ်2ဒုစရိုက်ကိုမပြုနိုင်တဲ့မပြုတတ်မပြုနိုင်ဆိုတဲ့အဖြေနှစ်ခုကိုရှင်ယောဟန်တမင်ဖော်ပြလိုက်တော့ဒီအတိတ်ပဲဟာသိပ်ပြီးတော့လေးနဲ့သွားရပါ रे ဟုတ်ပါ रे ဒုစရိုက်ကိုပြုလဲပြုတတ်တယ်ပြုလဲပြုနိုင်တယ်ဆိုတဲ့အတိတ်ပဲဟာပါလေဒါကိုအရင်စပြီးတော့စဉ်းစားကြပါစို့ဒုစရိုက်မှာပျော်ပါနေတယ်ဒုစရိုက်အမှုကျူးလွန်နေရတာဟာလေသူတို့အဖို့အဓိကအသက်တာဘဝလိုဖြစ်နေပါတယ်ဆိုတဲ့အတိတ်ပဲသက်ရောက်သွားပါတယ်ဒီလိုဘာကြောင့်ပြုတ်တက်ပြုတ်နိုင်ဒုစရိုက်မှာပဲရှင်သန်နေရပါတယ်ဆိုတာကိုဆက်ပြီးစဉ်းစားကြည့်ပါဝိညာဉ်တော်၌မွေးဖွားခြင်းမရှိဖျားသခင်၌အသစ်ဖွားမြင်ခြင်းမခံယူတနည်းအားဖြင့်ထိုသူ၌အဖဤမျိုးစေ့တော်တီလျက်မနေသောကြောင့်သာပဲဆိုတာကိုရှင်ယောဟန်သိစီလိုက်ခြင်းပါဘုရားသခင်ဖြစ်ပွားစေတော်မူသောသူမည်သည်ကဒုစရိုက်ကိုမပြုတတ်အကြောင်းမူကားထိုသူ၌မျိုးစေ့တော်တည်လျက်ရှိ၏ထိုသူသည်ဘုရားသခင်ဖြစ်ပွားစေတော်မူသောသူဖြစ်သောကြောင့်ဒုစရိုက်ကိုမပြုနိုင်မိတ်ဆွေအပေါင်းတို့ပြီးခဲ့တဲ့သင်ခန်းစာတွင်မှတုံးကြဲကဘဝပြည့်ခဲ့ဘူးသူကျွန်တော်ရဲ့မိတ်ဆွေသင်ငယ်ချင်းတယောက်ရဲ့ ယင်းနှင့်ဘဝတမိုင်းကြောင်းအကြောင်းကိုကျွန်တော်ဖော်ပြပေးခဲ့ပါတယ်။စိတ်တစအလွန်ဆန်သောယာကဖောက်ပြန်မှုနဲ့လူတစ်ယောက်ရဲ့အကြောင်းပဲပေါ့။ယောဂါတစ်ခုရဲ့အသွင်ကိုဆောင်လေသလား။သဘာဝစိတ်ရဲ့ဖောက်ပြန်မြဲသဘောကြောင့်ပဲလားတော့ကျွန်တော်လည်းအတိအကျမဝေခွဲနိုင်။ Sexual pervert လို့ပြောရမယ်။သူ့ဘဝဟာအမှောင်ကြီးအကြီးအကျယ်ကျခဲ့ပူတာတော့အမှန်ပဲ။ဒါပေမဲ့အဖဖခင်သခင်ကြီးသားတစ်ယောက်အဖြစ်သူ့မျိုးစေ့ဟာအဲ့ဒီအမှောင်ကိုခွင့်ပြီးတော့အလင်းတဲသူပြန်လေရောက်ရှိလာစေခဲ့တယ်။ဖခင်ရဲ့အမှုတော်ကိုစွန်းစွန်းတမန်ထမ်းဆောင်စေဖို့အထိတွန်းအားပေးခဲ့တယ်ဆိုတာကိုကျွန်တော်တို့အံ့ဩဖွယ်တွေ့မြင်ရပါတယ်။တချို့တချို့သောကျမ်းစာလိလာရေးသမားတွေကအခုကျမ်းပိုင်းကိုသိပ်ပြီးတော့မကြိုက်ကြတာတွေရှိပါတယ်။ကျင်းချင်းမြောင်မြောင်အမြင်အတွေ့မျိုးတွေနဲ့မကြိုက်ကြတာပဲပေါ့။ဖျက်သခင်ရဲ့သားသမီးယုံကြည်သူတွေဒုစရိုက်ကိုမပြုတ်တမ်းဆိုတာဟာရှင်ယောဟန်တယောက်မှားနေပြီတဲ့လူမှန်ရင်ဒုစရိုက်ပြုတ်ရကြတာကြီးပဲပေါ့အဲ့ဒါဟာသက်မဲ့စာလုံးတွေကိုဖက်ပြီးတော့ဒီလူတွေရန်တွေ့တာနဲ့အတူတူပါပဲစိတ်စိတ်ဆက်ဆက်ပြန်ပြီးတော့ဖတ်ရှုကြည့်စီခြင်းပါတယ်ကြမ်းပြိုင်တွေနဲ့လဲကိုးကားပြီးတော့ကြည့်စီခြင်းပါတယ်အဲ့ဒီလိုဒုစရိုက်ကိုမပြုတ်တမ်းဒုစရိုက်ကိုမပြုတ်နိုင်ဆိုတာရဲ့နောက်ကျောမှာရှင်ယောဟန်ပေးခြင်းတဲ့ဝိညာဉ်အနှစ်သာရတွေဟာထုတ်နှုတ်လို့မကုံနိုင်လောက်အောင်ပြည့်နှဲနေတယ်ဆိုတာကိုကျွန်တော်တို့တွေ့နိုင်ပါလိမ့်မယ်အထူးသဖြင့်ရှင်ယောဟန်ဩဝါဒစာပထမစာဆောင်ရဲ့အခန်းကြီး1အစမှကတည်းကဇာတိပဂရိအပြစ်ရှိနေပြီးသားလူသားတို့ရဲ့ဘဝမှာအမှားဆိုတာဟာမကင်းမဝေးရှိတတ်ပါလေမှားမိသည်ရှိသောအပြစ်ဖြေရှင်းခြင်းဖို့အတွက်ကယ်တင်ရှင်သခင်ခရစ်တော်ရှိနေတယ်သခင်ထံမှာကိုအနှံ့ကြရမယ်ဆိုတာကိုစကားပလင်ခံခဲ့ပြီးသားပဲဆိုတာကိုကျွန်တော်တို့အခုလို့တွေ့နိုင်ပါတယ်ချစ်သားတို့သင်တို့သည်ဒုစရိုက်ကိုမပြုတ်စေခြင်းငှာဤအရာများကိုသင်တို့အားငါရေး၍ပေးလိုက်၏တစုံတစ်ယောက်သောသူသည်ဒုစရိုက်ကိုပြုမိလျှင်ဖြောင့်မတ်တော်မူသောအရှင်ယေရှုခရစ်သည်ဟုသောငါတို့အမှုဆောင်သခင်သည်ခမည်းတော်ထံ၌ရှိတော်မူ၏ထိုသခင်သည်ငါတို့၏အပြစ်မကလောကီသားအပေါင်းတို့၏အပြစ်ဖြေစရာအကြောင်းဖြစ်တော်မူ၏တဲ့အဲ့ဒီအတိုင်းပါပဲမိတ်ဆွေတမန်တော်ကြီးရှင်ပေါလုရဲ့ယောမဩဝါဒစာမှလေလူသတ္တဝါအပေါင်းတို့ရဲ့သဘာဝဓမ္မနဲ့ခရစ်တော်ရဲ့ကြီးစုတရားတို့ကိုပေါင်းစပ်ပြီးတော့အပြစ်နှင့်ကင်းဝေးရခြင်းအကြောင်းကိုရှင်းပြထားတာရှိပါသေးတယ်။ယောမဩဝါဒစာအခန်းကြီး9အငယ်22မှ24ငါသည်အတွင်းလူအဖျင်ဘုရားသခင်၏ပြည့်ညတ်တရားတော်ကိုနှစ်သက်၏။သို့တော်လည်းငါကိုအင်္ကာများ၌ရှိသောတရားတစ်ပါးသည်စိတ်ဝိညာဉ်တရားကိုဆိုင်ပြိုင်တိုက်လှန်သဖြင့်ငါကိုအင်္ကာများ၌ရှိသောအပြစ်တရားလက်သို့ငါကိုဖန်သွာအနှံပြီးကိုငါမြင်၏ငါသည်ညိုညင်သောသူဖြစ်ပါသည်တကားဤအသေးကောင်းမှငါကိုအဘယ်သူကယ်လွတ်မည်နည်းအမှတ်တမဲ့ဆိုရင်အလွန်အားငယ်စရာကောင်းတဲ့လူဘဝပဲပေါ့ဒါမဲ့အဲ့ဒီယောမဩဝါဒစာအခန်းကြီး၈မှာကျတော့အငယ်၂မှ၄အတွင်းမှာအခုလိုတမန်တော်ကြီးရှင်ပေါလုဟာဆက်ပြီးတော့အဖြေကိုရှာဖွေတွေ့ရှိခဲ့ပါတယ်ယေရှုခရစ်၌တည်၍အသက်ရှင်စေသောဝိညာဉ်တော်၏တရားသည်အပြစ်တရား၏လက်မှ၎င်းသေခြင်းတရား၏လက်မှ၎င်းငါကိုကယ်လွတ်ပြီဇာတိပဂရိကြောင့်ပြည့်ညတ်တရားသည်အား내၍မတတ်နိုင်သောအမှုကိုဖျားသခင်ပြုတော်မူခြင်းဟာအပြစ်နှင့်ပြည့်စုံသောဇာတိပဂရိ၏သရံကိုဆောင်သောမိမိသားတော်ကိုဆေလွတ်တော်မူ၍အပြစ်ဖြေဖို့ရာဇာတိပဂရိ၌အပြစ်ကိုဒဏ်ပေးတော်မူ၏အကြောင်းမူကားစာတိပဂရိအတိုင်းမကျင့်ဝိညာဉ်ပဂရိအတိုင်းကျင့်သောငါတို့သည်တရား၌ပါသောပြည့်ညတ်တို့ကိုစောင့်ရှောက်မည်အကြောင်းဒီမိတ်ဆွေတို့တတ်ရှင်းအပေါင်းတို့အဲ့ဒီလိုဝိညာဉ်ဆိုင်ရာသဘောတရားတွေကြောင့်လေအဖရဲ့ဝိညာဏလူသားကြီးတွေဟာဓမ္မသမိုင်းတလျှောက်မှာဒုစရိုက်ကိုမပြုတ်တတ်မပြုတ်နိုင်ဆိုတဲ့မူဝါဒတွေနဲ့အသက်တာခရီးကိုသွာလာခဲ့ကြရတယ်အပြစ်စင်ရဲ့တွင်ကနေလွတ်မြောက်အောင်ဖုတ်ဖက်ခါပြီးတော့အဖခြေတော်ရင်းကိုဝရုံးသုံးကားပြေးပြီးတော့ကိုးကွယ်တိုးဝင်ချင်းကပ်ခဲ့ကြရဲဆိုတာကိုတွေ့ရပြီဖြောင့်မတ်တော်သူဆိုပြီးတော့ကယ်တင်ရှင်ယေရှုအတွက်သူတို့ကိုအဖစီရင်ပေးခဲ့တယ်ဆိုတာကိုလည်းတွေ့ရပြီရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး3အငယ်30ထိုသို့သောလက္ခဏာအားဖြင့်ဘုရားသခင်၏သားတို့နှင့်မာနဤသားတို့သည်ချင်ရှားကြ၏ဖြောင့်မတ်ခြင်းတရားကိုမကျင့်တော်သူမိမိညီအကိုကိုမချစ်သောသူမည်သည်ကဘုရားသခင်နှင့်မဆိုင်မိတ်ဆွေတို့တတ်ရှင်းအပေါင်းတို့ယုံကြည်ခြင်းတရားနှင့်အညီဘဝကိုရှင်သန်ရင်းအသက်ရှင်တော်မူသောအဖဘုရားသခင်နှင့်ဆက်ဆိုင်တဲ့ယုံကြည်သူတို့အဖို့ယုံကြည်ခြင်းတရားကိုသာမကင်းမကွာစောင့်ရှောက်ပါဘုရားသခင်အိမ်တော်မှာမိသားစုဘဝနှင့်အသက်တာကိုကျေနပ်ဝမ်းမြောက်စေကြပါ စာရန်သားသမီးတွေလို့အခုဒီနေရာမှာဖော်ပြထားတဲ့ခရစ်တော်ဆန့်ကျင်ရေးအပိုင်းအဝိုင်းတွေနဲ့ဝေးနိုင်သမျှဝေးအောင်ရှောင်ကြပါဖြောင့်မတ်ခြင်းတရားကိုစောင့်ရှောက်ခြင်းအပြင်ကယ်တင်ရှင်သခင်ခရစ်တော်ရဲ့ချစ်ခြင်းမေတ္တာကိုပဝန်းကျင်တစ်ခွင်မှာဖြန့်ဝေပေးကြပါဆိုတဲ့သမိုင်းဝင်သတိပေးချက်တွေကိုဒီကနေ့ဆွဲမှတ်နိုင်ယူကြပါစို့
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းစီစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတော်များခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး3အခန်းငယ်17နဲ့17တို့ကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်